ချက်မီနယ်မြောက်ပိုင်းသိန်းတီမြို့မြောက်ဖက်မှာဒီနေ့ဇွန်လ10ရက်နေ့မနက်ကစစ်ရင်တန်းတစ်စင်တိုက်ခိုက်ခံရပြီးတဲ့နောက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။တိုက်ပွဲဖြစ်ပွားချိန်မှာလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာအတော်လာတွေရာရီရက်ဆိုင်သွားခဲ့ပါရတယ်။နောက်ထပ်စစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်ဘက်မှာတော့စစ်တင်းမောတိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေထွက်ပြီးမဲ့ဒေသခံတွေကတော့တပ်ဖက်က6လနဲ့အနေနဲ့ပြစ်ခတ်တာဖြစ်တယ်လို့ယူဆနေပါရတယ်။ဒီလိုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုငင်းညာပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့မြောက်ဖက်မန်ပိန်ကျေးရွာအနီးမှာဒီကနေ့မနက်စစ်ရင်တိုင်းတိုက်ခိုက်ခံရပါတယ်။ဘယ်သူဘယ်ဝါတွေမှမသိရတဲ့လက်နက်ကင်တစ်ဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်နိုင်ဝက်လောက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်။မန်ပိန်တော့ဖြစ်တော့အခြေအရတော့ကြည့်နိုင်ခွဲကိုလိုက်ဝန်ကြီးတော့ဖြစ်မှာဆိုမြို့ထဲကနေပဲအတန်ကြားရပါကျွန်တော်တို့ကလက်သက်ကြီးတာကြီးဓာရီတော့တနက်တန်းလို့ကြားပြုံးတော်ပေါ်တော့ရပြုံးတော်ရဲ့အပေါ်ဖက်မှာဖြစ်တော့လည်းတဖွဲ့ပြည်လဲတော့မကြောက်ဘူး
။ထိခိုက်ကြဆုံးမှုအခြေအနေတော့မသိရသေးဘူးလို့သူကဆက်ပြောပါတယ်။တိုက်ပွဲတွေဖြစ်ပွားနေချိန်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးမှာကားအသွာလာတွေခဏရပ်တန့်ခဲ့ပေမဲ့နောက်ပိုင်းအသွာလာတွေပုံမှန်ပြန်ဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ KIA ကချင်း TNLA တောင်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကအဓိကလှုပ်ရှားနေတာပါ။စစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့ကြားစစ်ရေးတင်းမာနေတဲ့ကချင်ပြည်နယ်ရွှေကူမြို့မှာရဲစခန်းတစ်ခုနဲ့စစ်တင်းမောတစ်စင်းတိုက်ခိုက်ခံရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေကို KIA နဲ့ပြည်သူ့ကာကွယ်ရေးတပ်ကပူးပေါင်းလုပ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ဒေသခံတချို့ကတော့လုံခြုံရေးတပ်ဖွဲ့တွေဘက်ကတက်လှမ်းပစ်ခတ်တာဖြစ်နိုင်တယ်လို့ယူဆကြပါတယ်။အဲ့
ဒါကဘာလို့မဟုတ်ဘူးခရီးမှန်ပြီးလက်ဆောင်နေတာစမ်းလာလို့ဖြစ်တာကသူတို့ရေဆန်းကတမဖောက်အဲ့ဒီလိုတမလို့စစ်ပင်းလို့ရှိရစစ်ပင်းလို့ဒီတပ်ပါပြီးပုံရလို့တင်လာတယ်စစ်ပင်းလို့ရှိရအမတမကူးကြည့်ရတယ်ညအောင်တော့ဒီဒီဒီဒီတိုင်းမော်ညနေကြည့်နေတိဖောက်နေတော့ဖြစ်တာကသူတို့ကတစ်ချက်ချင်းဖြစ်တာဗျဒီကရေဆန်းပြင်လိုက်အဲ့ဒီစစ်ပင်းလို့ဒါဖြစ်လိုက်ဒီကစေမင်းတော့ပြလိုက်ကြောက်တော့ပြန်ဟိုဘက်ကပြန်15မိနစ်လောက်မှပြန်ပြစ်လိုက်နိုင်ရောမှပြန်ပြစ်လိုက်အဲ့လိုပြစ်တယ်ဖြစ်ခဲ့မှုကဘာမှမရှိပါဘူ
းပြစ်ခတ်မှုဖြစ်ခဲ့တဲ့ရဲစခန်းနဲ့စစ်သင်းမောဟာဝါးဆယ်ပြန်အကွာတာတာလောက်ရှိကြောင်းနဲ့အနီးနားကလူနေအိမ်တချို့ထိမှန်ခဲ့တာရှိကြောင်းလည်းပြောပါရယ်အခြားရွှေကူဒေသခံတဦးကလည်းသူ့အမြင်ကိုအခုလိုပြောပါရယ
်55မိနစ်လောက်ကြာတယ်တကယ်တာတဲ့ပြစ်တဲ့ဆိုရင်တော့ဟိုအနည်းနဲ့ကျင်းတော့အဲ့လူနေပေတော့ဟိုထိခိုက်ပျက်စီးရတော့ရှိမှာပေါ့ဘောရတော့တင်းမလည်းကာမမပြေတယ်လို့ရေခါကလည်းကာမမပြေတော့အသေးပါလည်းမရှိဘူးကောတန်ရရတာလည်းမရှိဘူးတော့တော့ခုကတင်းမဆိုတာကအိမ်တော့ကြီးတာကဟိုတင်းမရှိမှခါခါတော့တဲအိတ်ကအရာမယုံမှတော့အကောင်ကတော့နောက်ဆက်ပြစ်ဆက်မှုဆိုတာမဖြစ်နိုင်ဘူးလေတန်လာမဲ့တဘောမျိုးတွေပါပဲ
ဒီပြစ်ခတ်မှုမှာရေစခန်းနဲ့ကန္နာလန်းကနေအိမ်၅လုံးလောက်ထိမှန်တာရှိခဲ့ပေမဲ့အရက်သားတွေထိကြိုက်တာမရှိခဲ့ကြောင်းလည်းပြောပါရယ်ဒီကနေ့မနက်ပိုင်းမှာတော့ရွှေကူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်မတော် SPDF အမိနဲ့ကြီးညာချက်ထုတ်ပြန်ရမှာဗုဒ္ဓဘူးနေ့ညကဖြစ်ခဲ့တဲ့ရွှေကူရဲစခန်းနဲ့တင်းမောစိတ်ပြစ်ခတ်မှုဟာ KIA နဲ့သူတို့ပူးပေါင်းတိုက်ခိုက်တာမဟုတ်ကြောင်းလည်းဖော်ပြထားပါရယ်ဒီလ၄ရက်နေ့ရွှေကူမြို့ရဲစခန်းတိုက်ခိုက်မှုကိုတော့ KIA နဲ့ SPDF တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါရယ်ဒီရက်ပိုင်းအတွင်းစစ်ကောင်စီရဲ့လူနဲ့ရိခါတင်ပို့တဲ့စစ်ရဲရင်တွေကိုရွှေကူမြို့နယ်မှာ KIA ကမကြာခဏပြစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုလည်းနှစ်ကြိမ်တိုက်ခိုက်ခဲ့ပါတယ်ခင်ဗျာ